ပါကစ္စတန်နိုင်ငံချစ်ကြီးခီးစဉ်အတွင်းတနင်္ဂနွေဆက်ဆံရေးခိုင်မာစေဖို့ရည်မျှော်ပြီးတရုတ်နိုင်ငံကပါကစ္စတန်နိုင်ငံပေါ်နိုင်ငံရေးနယ်စီးပွားရေးအရအထောက်ပံ့တွေပေးဖို့ကတိပြုလိုက်ပါတယ်။ပါကစ္စတန်စွမ်းအင်္ဂါနာဖွံ့ဖြိုးရေးနဲ့ဆက်ဆံရေးတိုးတက်စေဖို့အတွက်အပြည့်သဘောဆောင်တဲ့အခမ်းအနားကနေပံ့ပိုးသွားမယ်လို့တရုတ်သမ္မတဟူဂျင်တောင်းကပြောဆိုလိုက်ပါတယ်။ VOA သတင် ကြီးရေးခရီးလာရောက်ခဲ့တာဖြစ်လို့အရှင်ပါကစ္စတန်နိုင်ငံကအစွမ်းကုန်ဝမ်ပန်းတတာကြိုးဆိုနေတာဖြစ်ပါတယ်။အစ္စလာမဘတ်မြို့တော်တဝိုက်ကြိုးဆိုတဲ့ဆိုင်းပုတ်တွေအပြည့်နဲ့အပြင်ဒေသခံသတင်းဌာနတွေကလည်းအပြိုင်ဆိုင်သတင်းတွေလွှင့်နေကြပါတယ်။သမရဟူနဲ့အရှင်ပါကစ္စတန်သမရဗိုလ်ချုပ်ကြီးပါဗက်စ်မူရှာရက်တို့နှစ်ဦးရဲ့ပထမအကြိမ်ဆွေးနွေးပွဲမှာစီးပွားရေးအရဆက်ဆံမှုတွေကလွှမ်းမိုးနေခဲ့ပါတယ်။သမရနှစ်ဦးရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့လွတ်လပ်စွာကုန်ကျမှုသဘောတူစာချုပ်အစ်စ်တွေလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့သမရဟူချင်းတောင်းကအခုလိုပြောဆိုလိုက်ပါတယ်
။我们就深化两国各个领域的合作，达成了多项协议。
နိုင်ငံကြားစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုခိုင်မာစေရေးအတွက်အရေးကြီးတဲ့မဟာဗျူဟာတွေနဲ့အတူစာချုပ်တွေအတော်များများလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ပြောပြသွားတာပါ။နိုင်ငံကြားကုန်သွယ်ရေးတိုးမြှင့်မှုအတွက်တစ်နှစ်ကိုဒေါ်လာတန်ပေါင်း1000နဲ့ချီတန်ဖိုးရှိတဲ့ငါးနှစ်သက်တမ်းရှိလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံရဲ့ကုန်သွယ်မှုစည်းရင်းအရတော့နိုင်ငံကြားကုန်သွယ်ရေးကနေဒေါ်လာတန်4000ရှိခဲ့ပြီးမနစ်ကတဲ့40ရာခိုင်နှုန်းနီးပါးတိုးလာခဲ့တယ်လို့သိရပါတယ်။တရုတ်နိုင်ငံအနေနဲ့ပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার စွမ်းအင်ဖွံ့ဖြိုးမှုကဏ္ဍအတွက်ဆက်လက်ကူညီသွားဖို့ကိုလည်းတရုတ်သမ္မတဟူချင်းတောင်းကအတည်ပြုလိုက်ပါတယ်။တရုတ်နိုင်ငံကနေပါကစ္စတန်နိုင်ငံရဲ့နျူကလ িয়ার စွမ်းအင်စက်ရုံဆောက်လို့ရမှာကူညီခဲ့ပြီးဖြစ်တယ်လို့နောက်ထပ်စက်ရုံအစ်စ်အတွက်လည်းကူညီနေတာဖြစ်ပါတယ်။စစ်ပယ်ဆိုင်ရာခင်မီနီးပြများတွေကိုလည်းနိုင်ငံကြေကြေပြန့်ပြန့်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူခဲ့ကြပါတယ်။ပါကစ္စတန်နေရက်နဲ့တရုတ်လေကြောင်းကုမ္ပဏီတစ်ခုကြားရေဒါအစ်စ်မြင့်နီးပြများဖွံ့ဖြိုးမှုအတွက်နားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဂျက်တိုက်လေယာဉ်တွေထုတ်လုပ်ရေးအတွက်ကိုလည်းပါကစ္စတန်လေကြောင်းကုမ္ပဏီနဲ့တရုတ်ကုမ္ပဏီတို့ပူးပေါင်းဆောင်ရွက်နေပြီဖြစ်ပါတယ်။ပြိုင်ပွဲပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးပြေလည်စေဖို့အတွက်တရုတ်နိုင်ငံကအပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်သွားဖို့ကိုတရုတ်သမ္မတဟူချင်းတောင်းကပြောဆိုလိုက်ပါတယ်။ဒီနေ့သမ္မတနှစ်ဦးရဲ့သတင်းစာရှင်းလင်းပွဲမှာတော့အိရှင်သမ္မတပါဗက်စ်မူရှာရက်စ်က55နှစ်ကြာတရုတ်နိုင်ငံနဲ့တန်တမာဆက်ဆံခဲ့တဲ့တမိုင်းကြောင်းကိုအခုလိုပြန်ပြောင်းသုံးသပ်ပြပါတယ်
။ Our relations with China over half a century have remained excellent. Ours is a long-lasting time.
နှစ်ပေါင်း50ကျော်တရုတ်နိုင်ငံနဲ့ကျွန်တော်တို့ဆက်ဆံလာခဲ့ကြတာအခုထိဆက်ဆံရေးကကောင်းနေသေးပါ။ကျွန်တော်တို့ရဲ့ဆက်ဆံရေးကအတွင်းရှိတည်တံ့ပြီးအချိန်မရွေးအစမ်းသက်ခံနိုင်တဲ့ဥဒုမရွေးရေစိန်ခံတဲ့ဆက်ဆံရေးပါ။ဘာဖြစ်လို့လဲဆိုတော့အစိုးရနဲ့ခေါင်းဆောင်တွေကအစအောက်ခြေကလူလူထိအားလုံးတာဝန်တည်တည်ပါဝင်နေကြလို့ပါပဲ
တရုတ်နဲ့ပါကစ္စတန်ထိပ်သီးနှစ်ဦးတွေ့ဆုံပွဲကနေတောင်အာရှဒေသမှာတရုတ်နိုင်ငံရဲ့တန်တမာရေးနယ်ပယ်ချဲ့ထွင်လာတာကိုအားဖြည့်ပေးရာရောက်ပါတယ်သမရဟူဂျင်တောင်ဟာပါကစ္စတန်ခီးစင်မတိုင်မီကအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးရောက်ရှိခဲ့ပါတယ်အဲ့ဒီမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းနဲ့တွေ့ဆုံခဲ့ရမှာပါကစ္စတန်နိုင်ငံနဲ့အိန္ဒိယနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်တရုတ်နိုင်ငံကဝိုင်းပြီးပံ့ပိုးကူညီသွားမယ်လို့ကြေညာပြုခဲ့တဲ့အကြောင်း VOA သတင်းတောက်ဘင်ဂျမင်ဆန်းကသတင်းဆောင်ပါပေးပို့ထားတာဖြစ်ပါတယ်ရှင်